Welcome to the Voice of America in Burmese.
Mingla nane kimakna yu American tanga ni 2019 khu ni ogula 15 ye inga ni minute phe season ni go American pi rong su myo Washington DC ga ni dai yai thau lwin pe ni ba bi. Kilometer 30 40 48 tu ga ni phan yu na sin nai ja da lu. VOA ye Facebook samet na ma le a chein ne tabie ni thau lwin pe ni ba le khanya.
American Biran Su Charlottesville Miu Ma Jampe Sana Piagere Lubio Jizo E Wari Rigo Tamra Donald Trump Ga Pintin Shong Chage Biro American Ma Kweja Sassandri Dreniam Shivulo Pio Chage Bare Sierra Leone Nga Maro Jeji Miebio Gelo Niang Ase Temene Te Songe Bare Dilumio Take Dandrin Rigo Kujo Anglene Jinya Biba Machin
Ok, come on, come here. Adi Lutherini B. နာဆင်ကြရမယ်အထက်မှာဆိုရင်တော့နေမြရှင်းလင်းရေးလုပ်ငန်းရအောင်အမိတ်ရမအမိတ်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့ညီတာဝန်သိသိဖြင့်နိုင်ငံတော်အစိုးရအားတော့ညီမတက်မလို့ကဒုတိယဗိုလ်မှူးကြီးခင်မောင်ဆွေဖြစ်ပါတယ်ကချင်ပြည်နယ်အတွင်းတက်မတော်ရဲ့နေမြရှင်းလင်းရေးဆောင်ရွက်နေမှုအခြေအနေတွေအကြောင်းသတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါအရာပြင်ရခိုင်ပြည်နယ်အ ကပြောတဲ့အကြောင်းအမေရိကန်ပြည်တော်စုမှဖြစ်ခဲ့တဲ့လူမျိုးရေးအခြေခံတဲ့အကြမ်းဖက်ဆန္ဒပြပွဲအပေါ်တမနာရဲ့ရှုမြင်ပုံအမေရိကန်ထိတ်တန့်စစ်ဗိုလ်ချုပ်ကြီးတူတောင်ကိုရီးယားနိုင်ငံမှာရောက်ရှိနေပြီးတော့တမနာမွန်ဂျေအင်းနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်ဆန္ဒပြခဲ့ကြတဲ့လူမျိုးကြီးစိုးရေးဝါဒီတွေကိုသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုံချလိုက်ပါတယ်။နာဇီလက်သက်အဖွဲ့တွေလူမျိုးဝါဒီတွေအသားယောင်လူမျိုးရေးခွဲခြားတဲ့ Ku Klux Klan K3 လုံးအဖွဲ့နဲ့အမုန်းပွားတဲ့အဖွဲ့တွေဟာအမေရိကန်တွေတံပိုးထားတဲ့အရာအလုံးကိုဆန့်ကျင်နေသူတွေဖြစ်တယ်လို့သမ္မတထရမ့်ကတနင်္လာနေ့တုန်းကပြောကြားခဲ့တာပါ။အမုန်းပွားသူတွေကိုနဲ့မတူသူတွေအပေါ်လက်မခံနိုင်သူတွေအတွက်အမေရိကန်မှာနေရာမရှိဘူးလို့လည်းအင်မြူရော်ကနေသမ္မတကပြောခဲ့တာပါ။စနေနေ့တုန်းကလူမျိုးကြီးစိုးရေးဝါဒီတွေအပေါ်တံပြန်ဆန္ဒပြခဲ့ကြသူတွေကိုကားတစ်စီးကအတင်းဝင်တိုက်ခဲ့လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့တဲ့အပြင်20လောက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီဆန္ဒပြမှုတွေမှာဗက်ပေါင်းစုံကပါဝင်နေတယ်လို့သမ္မတထရမ့်ကအစောပိုင်းကပြောပြီးတော့လူမျိုးကြီးစိုးရေးဝါဒီတွေအပေါ်ဓာတ်ရိုက်အပြစ်တင်ခြင်းမရှိခဲ့လို့ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရတာပါ။ဝေဖန်မှုတွေထွက်ပေါ်ပြီးနှစ်ရက်အကြာတင်းနှင်းလာနေကမှသမ္မတကအခုလိုမျိုးလူမျိုးဝါဒီအဖွဲ့တွေကိုနာမည်တက်ပြီးဝေဖန်ခဲ့တာဖြစ်ပါတယ်။ Charlottesville မြို့မှာအသားအယောင်လူမျိုးကွဲပြားမှုအပေါ်အခြေခံပြီးအကြမ်းဖက်လုပ်ရမှန်သမျှလုပ်ခဲ့သူတွေကိုရေးယူသွားမယ်လို့လည်းသမ္မတကပြောပါတယ်။စနေနေ့ကဒီလူမျိုးကြီးစိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေကြားကိုထိလက်ရောက်ထိတိုက်တွေးခဲ့ကြတဲ့အကြမ်းဖက်ဆန္ဒပြမှုတွေကိုတရားရေးဌာနကလည်းစတင်စုံစမ်းနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူ James Alex Field ကိုတင်းလာနေကကနအူးရုံးထုတ်စစ်ဆေးခဲ့ပြီးတော့အာမခံနဲ့လွတ်ပေးဖို့တရားရုံးကညှင်းဆန်ခဲ့ပါတယ်။သူ့ကိုရှင်တိုက်မောင်းပြေးမှုလူသတ်မှုတို့နဲ့ဖမ်းဆီးထားပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာထတ်လို့ခေါ်တဲ့ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးလုံထုံးလုံးနီးဆိုင်ရာကိစ္စရတွေကိုအမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံပူးတွဲပြီးတော့လှုပ်ဆောင်နေကြတယ်လို့အမေရိကန်စီးဥစည်းဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျော်ဒန်ဖော့ကာပြောပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကသူတို့တွေ့ဆုံခဲ့ကြတော့ဒီတတ်ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးကိစ္စဟာဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတော့အချိန်စရားနဲ့ပတ်သက်ပြီးအတိအကျပြောဆိုခဲ့တာမရှိဘူးလို့တော့ဗိုလ်ချုပ်ကြီးဒန်ဖော့ကာဆိုပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ရေးလှုပ်ဆောင်မှုမှာအမေရိကန်စိုးရရဲ့တန်တမာရေးနဲ့စီးပွားရေးဆိုင်ရာဖိအားပေးကြိုးပမ်းမှုတွေကိုအားပေးထောက်ပံ့သွားဖို့ဆိုတော့ကိစ္စကိုပဲအမေရိကန်စစ်တပ်ကအဓိကအွန်ဆိုက်ထားတယ်ဆိုပေမဲ့တိုက်ခိုက်ရေးစီစဉ်နေလဲရှိတယ်လို့ဒီဗိုလ်ချုပ်ကြီးဒန်ဖော့ကပြောပါတယ်။ထပ်ဒုံခွင်းတုံးဟာတာဒိုတာလတ်နဲ့တိုက်ချင်းပစ်မစိုက်ဒုံးချီတွေကိုလမ်းခွလတ်မှာပစ်ချနိုင်တဲ့ဒုံးစနစ်ဖြစ်ပါတယ်။ဒုံခွင်းတုံးပစ်စင်6ခုအနက်2ခုဟာပစ်လို့ဖို့အစနစ်ဖြစ်နေပြီးတော့ဇော်လန20ရက်28ရက်နေ့တုန်းကမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးချီပစ်လို့ခဲ့ပြီးတော့နောက်ပိုင်းတောင်ကိုရီးယားသမ္မတကကျန်တဲ့ဒုံးခွင်းတုံးပစ်စင်4ခုကိုချထားရေးဆွေးနွေးဖို့အမိန့်ပေးခဲ့ပါတယ်။တောင်ကိုရီးယားကအမေရိကန်ထိပ်တန်းစစ်အရာရှိဗိုလ်ချုပ်ကြီး Vincent Brooks ကတော့ကျန်တဲ့ဒုံးစင်တွေကိုအစင်းစင်းဖြစ်ဖို့လုပ်တဲ့နေရာမှာအချိန်တိုက်ကြမှာမဟုတ်ဘူးလို့ဆိုပါတယ်။နောက်ဆုံးတီးပြုတ်ချက်ရပြီးလို့ရှိရင်ရက်နိုင်ငယ်အတွင်းမှာပဲကျန်တဲ့သတ်ဒုံးခွင်းတုံးပစ်စင်တွေကို အဆင့်သင့်ချထားနိုင်မှာဖြစ်တယ်လို့လည်း American Pacific ရေတပ်စစ်မြေရရှိသူကပြောပါတယ
်။ America ရဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေသလားဆိုတာစုံစမ်းဖို့အတွက်သမ္မတ Donald Trump ကကုန်သွယ်ရေးယွမ်းကိုအမိန်ပေးလိုက်ပါတယ်။အခုလိုမလုပ်ဖို့အတွက်တရုတ်နိုင်ငံကအစောပိုင်းကတတိပေးထားပြီးကုန်သွယ်ရေးစစ်ပွဲတွေကြားမှာနှစ်နိုင်ငံလုံးအရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောကြားထားပါတယ်။ America ရဲ့နည်းပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့ဆွတ်ဆွဲမှုတွေကိုစုံစမ်းဖို့အတွက်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူ Robert Lighthizer ကိုသမ္မတ Trump ကတင်းလာနေတော့ကညွှန်ကြားခဲ့တာပါ။ American company တွေအနေနဲ့တရုတ်နိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အတွက်မူပိုင်ခွင့်ရထားတဲ့ညာနာပစ္စည်းနဲ့ဆိုင်တဲ့အချက်အလက်တွေမဖြစ်မနေတရုတ်အစိုးရကိုပေးနေရတဲ့ကိစ္စကိုအမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေစုံစမ်းရမှာဖြစ်ပါတယ်။အမေရိကန်တို့တီထွင်ဖန်တီးမှုတွေကိုကာကွယ်ရမယ်လို့သမ္မတကဆိုခဲ့ပါတယ်။တကယ်လို့တရုတ်ဘက်ကမမမကန်လုပ်နေတာလို့တွေးရှိရင်တရုတ်အပေါ်ဒဏ်ငွေရိုက်ဖို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုအမေရိကန်ကတောင်းဆိုလာနိုင်တယ်လို့ကုန်သွယ်ခွန်တွေတိုးမြင့်တာကုန်သွယ်ရေးဆိုင်ရာစည်းမျဉ်းစည်းကမ်းတင်းကျပ်တာတွေလုပ်နိုင်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာအမေရိကန်ဘက်ကဒေါ်လာဘီလီယံရာနဲ့ချီလုံငွေပြနေတဲ့အပေါ်မှာအမေရိကန်အစိုးရကစိုးရိမ်နေတာပါ။ဒီအမေရိကန်နဲ့တရုတ်ကုန်သွယ်ရေးဟာနှစ်ဖက်လုံးအပြန်အလှန်အမျက်ထွက်တဲ့ကုန်သွယ်ရေးဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအစောပိုင်းကပြောကြားပြီးတော့စုံစမ်းမှုတွေမလုပ်ဖို့တတိပေးခဲ့ပါတယ်။
စရီလီယွန်နိုင်ငံမှာရေကြီးမှုနဲ့မြေပြိုမှုတွေကြောင့်လူ250ထက်မနည်းသေဆုံးခဲ့တယ်လို့မြို့တော် Freetown ကရရှိတွေကပြောပါတယ်။တင်းလာနေစောစောပိုင်းကမိုးတွေပြင်းထန်ရွာခဲ့လို့တောင်ကုန်းတစ်ခုပြိုကျခဲ့ပြီးမျက်မြင်သက်သေတွေရဲ့ပြောပြချက်အရလမ်းတွေဟာရွှွန့်နေတဲ့အဖြစ်မြစ်တွေလိုပဲစီးဆင်းနေတယ်လို့ဆိုပါတယ်။နိုင်ငံတကာချစ်ချင်နေအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြည်သူ့သတင်းဌာနကိုပြောတဲ့အထက်မှာတော့သေဆုံးသူအရေအတွက်ဟာအနည်းဆုံး312ယောက်ရှိတယ်လို့သူတို့ရေတွက်နိုင်တယ်လို့ပြောပါတယ်။မြို့တော် Freetown ဆေးရုံမှာသေဆုံးသူတွေရဲ့ရုပ်လောင်းတွေထားဖို့နေရာကတိတ်ကျင်းလွန်းနေတယ်လို့လည်းဆိုပါတယ်။ဆိုးရွားတဲ့ရာသီဥတုကြောင့်ကွဲကွာသွားခဲ့ကြရတဲ့မိသားစုဝင်တွေအချင်းချင်းပြန်တွေ့လို့တွေ့ညာရွှေနေကိုတူးဖော်ရှာဖွေနေတဲ့ရုပ်ပုံတွေဗီဒီယိုတွေကိုလည်းတင်လာတာတွေ့ရှိရပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ငါနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်ထဲမှာအကြမ်းဖက်သမားတွေခိုးအောင်းနေတယ်လို့ယူဆရတဲ့မေယူတောင်ချောတဝိုက်မှာနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုတပ်မတော်ကတိုးမြှင့်ဆောင်ရွက်နေပါတယ်။ရသေတောင်မြို့နယ်၊မောင်တော်မြို့နယ်၊ဘူဒီတောင်မြို့နယ်တို့နဲ့ဆက်နေတဲ့မေယူတောင်ချောတဝိုက်လူသူအယောက်နည်းတဲ့ကျောင်းတွေ၊ရှိုးတွေ၊ဂျိုက်ဝန်းတွေမှာတပ်မတော်ကနယ်ကြားဆောင်ရဲတပ်ဖွဲ့၊နယ်မြေခံရဲတပ်ဖွဲ့တို့နဲ့ပေါင်းပြီးတော့နယ်မြေရှင်းလင်းရေးလုပ်ငန်းကိုတိုးမြှင့်ဆောင်ရွက်နေတဲ့အကြောင်းပြည်ထောင်ဝင်ကြီးဌာနကဒုတိယဝန်ကြီးကအမျိုးသားလွှတ်တော်မှတနင်္လာနေ့ကပြောကြားခဲ့တာဖြစ်ပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်းမှာယာယီတဲတွေ၊လက်နက်နဲ့ရန်တွေအသုံးဆောင်ပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တဲ့အပြင်အကြမ်းဖက်သမား၃ယောက်ကိုလည်းအသေးဖမ်းဆီးရမိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကရခိုင်ပြည်နယ်မြောက်ဘက်ကိုတပ်အင်အားတွေထပ်မံဆေးလွတ်ခဲ့ပြီးတော့လုံခြုံရေးကိုလည်းတိုးမြှင့်ချထားပါတယ်။ရသေတောင်မြို့နယ်တွေကကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။မောင်နှောဒေသတွေမှာလည်းညမထွက်ရအမိန့်ကိုထုတ်ပြန်ထားဆဲဖြစ်ပါတယ်။မောင်နှောခရိုင်ထဲမှာမကြခင်လားတွေကစားလို့အပြစ်မဲ့အရသားတွေလှုပ်ကြံခံနေရတာပျောက်ဆုံးတာတွေဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမှကျမရေးဝန်ထမ်းတယောက်လည်းပျောက်ဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာလုံခြုံရေးတပ်တွေအနေနဲ့ထိန်းထိန်သိမ်းသိမ်းကင်တွယ်ဖြည့်ရှင်းဖို့အတွက်တခါလူ့အခွင့်အရေးကိုလေးစားလိုက်နာဖို့နဲ့အစိုးရအနေနဲ့အမခံချက်ပေးဖို့အတွက်ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါရဲ့ရှင်
။အိန္ဒိယနိုင်ငံတွင်းမှာရောက်ရှိနေကြတဲ့ရိုဟင်ညာမွတ်စလင်4000လောက်ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယအစိုးရဘက်ကစီစဉ်နေတဲ့အကြောင်းအိန္ဒိယဒုတိယပြည်ထောင်ဝန်ကြီးကီရင်ရီဂျီဂျူကပြီးခဲ့တဲ့သတင်းပတ်ကုံကသတင်းဌာနတွေကိုပြောကြပါလေဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးအစိုးရအဖွဲ့မှအရေးပါတဲ့ဝန်ကြီးတူဖြစ်သူမစ္စတာရီဂျီဂျူကရိုဟင်ဂျာတွေဟာတရားမဝင်ရောက်လာခဲ့ကြသူတွေဖြစ်တာကြောင့်အိန္ဒိယနိုင်ငံမှာနေထိုင်ခွင့်မရှိတဲ့အကြောင်းဌာနေကိုပြန်ပို့ခံရမှာဖြစ်တဲ့အကြောင်း UNHCR မှာမှတ်ပုံတင်ထားသူတွေဖြစ်ကြပေမဲ့လည်းသက်ဆိုင်မှုမရှိတဲ့အကြောင်းအိန္ဒိယအနေနဲ့ကုလသမဂ္ဂဆိုင်ရာဒုက္ခသည်များလက်ခံရေးစာချုပ်ကိုလက်မှတ်ထိုးရတာမရှိဘူးလို့သူကပြောပါလေအိန္ဒိယ UNHCR ရုံးကရိုဟင်ဂျာပေါင်း 16,500 ကိုမှတ်ပုံတင်ထားပါတယ်။2012ခုနှစ်ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုပထမဆုံးကြိမ်ဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာတွေအိမ်နီးချင်းနိုင်ငံတွေစီထွက်ပြေးခဲ့ရပါတယ်။ ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းမွန်ဒေါ်နေဆက်စခန်းဝင်ရောက်တိုက်ခတ်ခံရပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်တွေတောင်းနေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်ဒုတိယဝန်ကြီးကီရင်ရီဂျီဂျူကအိန္ဒိယဘူဆိုးရအနေနဲ့ရိုဟင်ဂျာတွေအပါအဝင်တရားမဝင်ရောက်ခဲ့ကြသူတွေကိုဖမ်းဆီးပြီးတော့ပြည်နယ်တန်ပေးဖို့ပြည်နယ်အာဏာပိုင်တွေကိုညွှန်ကြားချက်ပေးထားပြီလို့လည်းပြီးခဲ့တဲ့အပတ်တွင်လွှတ်တော်မှာတင်ပြခဲ့ပါတယ်မစ္စတာရီဂျီဂျူဟာမြန်မာနိုင်ငံကိုမကြာခင်တုန်းကပဲတောက်ရောက်ခဲ့သူဖြစ်ပြီးအဲ့တုန်းကရိုဟင်ဂျာကိစ္စကိုပြောဆိုဆွေးနွေးမှုရှိမှရှိဆိုတော့မသိရပါဘူးအိန္ဒိယမှာရိုဟင်ဂျာတွေဟာဂျမ္မူးဥတ္တရပရဒေ့ရှ်ဟရီယာနာမြောက်ပိုင်းမှာဆိုလို့ရှိရင်ဒေလီတောင်ပိုင်းမှာဆိုရင်ဟိုက်ဒရာဘတ်နဲ့နောက်ပိုင်းဒီရဂျစ်စတန်ဒေသတွေမှာနေထိုင်ကြပါတယ်အခုလိုမြန်မာပြည်ကိုပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုအိန္ဒိယဘက်ကဆွေးနွေးမှုတွေရှိနေတယ်လို့လည်းပြောပါတယ် Human Rights Watch လို့ခေါ်တဲ့လူ့ခွင့်စောင့်ကြည့်မှုဘက်ကတော့အိန္ဒိယဟာကုလသမဂ္ဂလူ့ခွင့်ကောင်စီဝင်ဖြစ်တာကြောင့်ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ဆိုပါတယ်။ Amnesty International နိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့ကလည်းရိုဟင်ဂျာတွေကိုပြန်ပို့ဖို့စီစဉ်တာဟာအတိတ်တရားကင်းမဲ့တဲ့လုပ်ရဖဲလို့ဝေဖန်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီအနေနဲ့မြန်မာနိုင်ငံကိုစက်တင်ဘာလဆန်းမှာရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာရေးကိုဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကသုံးသပ်နေကြပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တွင်မှကျင်းပနေတဲ့29ချိန်မြောက်အရှေ့တောင်အရှာအကစားပြိုင်ပွဲမှာအမျိုးသမီးဘောလုံးပွဲစဉ်တွေကိုဒီကနေ့ဩဂတ်စ်လ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။အင်္ဂါနေ့ပထမပွဲစဉ်အဖြစ်မြန်မာအမျိုးသမီးအတင်းနဲ့ထိုင်းအတင်းတို့ဒေသစံတော်ချိန်ညနေ 4:00 မှာကန်ကြမှာပါ။ည 7:45 မိနစ်မှာစမယ့်ဒုတိယပွဲစဉ်မှာတော့အင်ရှင်မလေးရှားနဲ့ဖိလစ်ပိုင်အတင်းတို့ကစားကြမှာဖြစ်ပါတယ်။ဒီနေ့လာနေကကစားခဲ့တဲ့အမျိုးသားပွဲစဉ်တွေမှာတော့မြန်မာ U22 ဘောလုံးအတင်းကပွဲဥထွက်မှာစင်ကာပူကိုအနိုင်ရခဲ့ပါတယ်။နှစ်ဂိုးဂိုးမရှိတဲ့နိုင်ငံနာမှာနှစ်ဂိုးလုံးကိုတိုက်ဆင်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်။ပထမဆုံးပွဲမှာအနိုင်ရလိုက်တဲ့အတွက်ဂျန်တဲ့ပွဲစဉ်တွေအတွက်မြန်မာအတင်းအနေနဲ့ယုံကြည်မှုပို့ပြီးတော့ရသွားစေတယ်လို့အတင်းနီးပြဂတ်စီကပြောကြားခဲ့ပါတယ်။မြန်မာအတင်းဟာအုပ်စုအိမ်မှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းနဲ့တအုပ်စုတဲ့ကြပါရဲ့ရှင်
ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ခုကြောအောင်လင်းတို့ပြောပြသွားကြတာဖြစ်ပါတယ် VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်နေသလို internet ဆာမင်နာမှာလည်း barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေမှာလေအခုတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်ကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့အရှိန်အဟုန်နဲ့ထိုးစစ်ဆင်နေမှုကြောင့်ဘေးလွတ်ရာကိုထွက်ပြေးခိုလုံနေကြတဲ့ကချင်စစ်ဘေးဒုက္ခသည်တွေရေကူးလက်သမဂ္ဂနဲ့နိုင်ငံတကာအသံဝင်ကအကူအညီပေးဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဒီပရောက်ကချင်အဖွဲ့အစည်းတွေကပြောပါတယ်တံပိုးကြီးရွှေပရင်ထွက်တဲ့ကချင်ပြည်နယ်တနိုင်းဒေသကို KIA ကချင်လွတ်လပ်ရေးတပ်မတော်ကထိန်းချုပ်ထားတဲ့အတွက်မြန်မာတပ်မတော်ဘက်ကနေမီရှင်းလင်းရေးဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ကြောင်းမနေ့ကပြည်သူ့လွတ်တော်အစည်းအဝေးမှာတပ်မတော်ကိုယ်စားလှယ်တွေကတတိအတီလင်းတတိပေးကြေညာသွားပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လက်ရှိကချင်ပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်နေတဲ့အကြောင်းရင်းတွေ KIA အနေနဲ့တနိုင်းဒေသလိုမျိုးတရားမဝင်ရွှေပရင်တူးဖော်မှုလုပ်ငန်းတွေကနေရတဲ့ပတ်စံတွေနဲ့လက်နက်တွေဝယ်ယူပြီး NCA အပြစ်ခတ်ရဆဲရေးစာချုပ်မှာလက်မှတ်ရေးထိုးခြင်းမလုပ်တာဟာအချက်တစ်ချက်ဖြစ်ကြောင်းမနေ့ကနေပြည်တော်တည်သူ့လွှတ်တော်မှကျင်းပတဲ့အစည်းအဝေးအတွင်းတက်မတော်ကိုယ်စားလှယ်ဒုဗိုလ်မှူးကြီးခင်မောင်ဆွေကပြောပါရယ်။ဒါကြောင့်တနိုင်းဒေသတဝိုက်နေမြေရှင်းလင်းရေးကိုအစိုးရကအမိန့်ပေးထားခြင်းမရှိပေမဲ့တက်မတော်ဘက်ကတာဝန်တိတိဆောင်ရွက်နေတာဖြစ်တယ်လို့ဒုဗိုလ်မှူးကြီးခင်မောင်ဆွေကအခုလိုပြောပါရယ်။
တော်လို့နေနဲ့ဖွဲ့စည်းပုံခြေခံဥပဒေကအနှိမ့်ထားတဲ့လုပ်ပိုင်ခွင့်များအရပြည်သူလူထုရဲ့အသက်အိုးအိမ်ကိုမထိခိုက်စေပဲ။ခရိုင်ရဲ့အကြမ်းဖက်တောင်းကျမ်းသူများရဲ့တရားမဝင်ဥပဒေမဲ့လုပ်ရများရပ်တန့်စေရန်အတွက်နေမြေရှင်းလင်းရေးလုပ်ငန်းများကိုအမိန့်ရမှအမိန့်ပေးမှလုံဆောင်ခြင်းမျိုးမဟုတ်ပဲဥပဒေနဲ့အညီတာဝန်သိသဖြင့်နိုင်ငံတော်အစိုးရအားပြည့်ကူညီဆောင်ရွက်နေခြင်းသာဖြစ်ပါတယ်
။ဒါအပြင်တက်မတော်ဘက်ကနေမြေရှင်းလင်းရေးကိုဆက်ပြီးလုပ်သွားမှာဖြစ်တယ်လို့လည်းဒုဗိုလ်မှူးကြီးခင်မောင်ဆွေကဆိုပါတယ
်။တက်မတော်အနေနဲ့ကတော့ဥပဒေနဲ့အညီလုံဆောင်ချက်များကိုဟန်တာနှောက်ဆက်သူဥပဒေမဲ့လုပ်ရများကိုကျွလွန်နေသူနိုင်ငံတော်နဲ့နိုင်ငံသားများအကျိုးဆိုးအောင်ဖျက်ဆီးနေသူတဘာဝပတ်ဝန်းကျင်ကိုပျက်စီးစေသူငြိမ်းချမ်းရေးကိုမလိုလားသူများကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်များနဲ့ညီရှင်းလင်းရေးကိုဆက်လက်ဆောင်ရွက်သွားမည်ဖြစ်ပါကြောင်းဆွေးနွေးရင်းညှိနှိုင်းချောပါတယ
်မကြသေးခင်ရပိုင်းအတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုဟာအတော်လေးပြင်းထန်လာပြီးထောင်နဲ့ချီတဲ့ဒေသခံတွေအစုလိုက်အပြုံလိုက်ဘေးလွတ်ရာကိုပြေးကြရတဲ့အခြေအနေဟာဆိုးရွားနေကြောင်းကချင်သတင်းမီဒီယာတွေမှာအကြေတဝင့်ဖော်ပြခဲ့ကြပါတယ်။နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတော့စစ်ဘေးဒုက္ခသည်တွေအရေးကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်တင်ပြနိုင်ဖို့ဆောင်ရွက်နေကြောင်းအမေရိကန်အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ
်။ဟုတ်ကဲ့အင်မတန်စိုးရင်ပါတချို့တွေကတော့ဖျားချောင်းကနေပြီးတော့အလူငွေကောက်ပြီးမှပို့လာလို့လုပ်နေ။နောက်တစ်ခုကတော့ကျွန်တော်ကကိုယ်နဲ့တက်ဆိုင်တဲ့နိုင်ငံအတီးတီးကိုဒီဖြစ်စဉ်တွေကိုရှင်းပြဖို့အတွက်ကျွန်တော်က ဒီလိုမျိုးကြီးတွေကိုကျွန်တော်တို့ကအနေထားတဲ့လုပ်ပိုင်ကများရပြီးဒီလိုတွေအသက်အိုးအိမ်ကိုကျွန်တော်စလုပ်နေပါပြီဗျ။နောက်ကုလသမဂ္ဂကိုရောဖြစ်စဉ်တွေကိုရှင်းပြဖို့ဆိုကျွန်တော်လုပ်နေပါပြီဗျ။ဆိုတော့အခုအခြေအနေတွေဘယ်လောက်ထိဆိုးရဲလို့ကြားသိရလဲရှင်?
ဒီဘုံနဲ့ကပ်ပြီးမှပေါက်တာတို့ကကျွန်တော်မကြောက်စိတ်မကြောက်ဘူးတခြားနည်းစဉ်ရက်သက်တာတော့ကြောက်ဘူးပါတယ်ဒါပေမဲ့ကိုခန္ဓာမှာကပ်ပြီးမှဘုံပေါက်လိုက်တာတို့နောက်တစ်ခုကတော့ဒီထွက်ပြေးရတာအများကြီးချင်းဆိုင်တွေ့တဲ့အချိန်မှာလိုက်ပြစ်တာတို့ကနောက်လူတွေအုံကြီးချက်ချင်းကိုထွက်ပြေးရတာတို့ဟာတွေကထူးခြားပါတယ်ဗျနောက်တစ်ခုကတော့မိုးရွာဒီဟာဒီလိုမျိုးထွက်ပြေးရဆိုတော့လည်းပိုပြ
သက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့တက်မတော်ကိုယ်စားလှယ်တွေအကျိအင်းနဲ့ဆွေးနွေးခဲ့ကြပါတယ်။အဓိကပဋိပက္ခဖြစ်နေတဲ့တနိုင်းဒေသကထွက်တဲ့ရွှေပရင်တူဖော်ရေးလုပ်ငန်းတွေကိုဥပဒေနဲ့အညီတရားဝင်လုပ်ကင်ခွင့်ပေးဖို့တနိုင်းလွှတ်တော်အမတ်ဦးလင်းလင်းဦးရဲ့အဆိုပြုချက်ကိုတက်ရောက်လာတဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးကထောက်ခံဆွေးနွေးခဲ့ပြီးတဲ့နောက်တည်သူလွှတ်တော်ကလည်းအတည်ပြုခဲ့ပါတယ်။အခုလိုရွှေပရင်တူဖော်ရေးလုပ်ငန်းတွေဥပဒေနဲ့အညီလုပ်ကင်ဖို့အခွင့်အလမ်းတွေစတင်မြင်လာရပြီမဲ့တက်မတော်ဘက်ကနည်းမြေရှင်းလင်းရေးတွေကိုဆက်လက်ဆောင်ရွက်မယ်လို့ဆိုလာတဲ့အတွက် KIA နဲ့တက်မတော်ကြားတိုက်ပွဲတွေပိုပြီးပြင်းထန်လာမဲ့အခြေအနေတွေကိုစိုးရိမ်မိကြောင်းဒေသခံတွေကပြောပါရရှင
်။မိုက်အင်ဂျင်နဲ့ပြောပြသွားတာပါ။ကချင်းပြည်နယ်ပြီးတော့အခုရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မှာအတွင်းမှာရှိတဲ့အကျံဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းပေါ်ကိုနေမင်းရှင်းနေရေးတွေတိုးမြင့်ပြီးတော့လှုပ်ဆောင်သွားမယ်လို့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်ဒီတာတွင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးကိုစစ်တိုက်လှုပ်သွားမယ်လို့ပြည်내အစိုးရကပြောပါတယ်ဒီသတင်းအပြည့်စုံကို VOA သတင်းဌာနရဲ့သတင်းတော့မတ်မီခါကပြောပြပေးပါလိမ့်မယ်ခင်ဗျာ
အကျံဖက်သမားတွေခိုးအောင်နေတယ်လို့ယူဆရတဲ့ရခိုင်ပြည်နယ်မှာရှိတဲ့မေယူတောင်တန်းပေါ်မှာနယ်မြေရှင်းလင်းပေးဖို့ဒီကနေ့အမျိုးသားလွှတ်တော်မှာရခိုင်မျိုးသားပါတီဘက်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတင်ပြတောက်ဆိုခဲ့ပါတယ်ဒီပေါ်ပြည်ထရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကခုလိုပြောဆိုလိုက်တာဖြစ်ပါတယ
်ရေသေးတော်မြို့နယ်မောင်းတော်မြို့နယ်ဘူးရီတော်မြို့နယ်တို့နယ်ဆက်ဆက်လက်ရှိတဲ့မေယူတောင်ကျော်တဝိုက်လူသူရောက်ပုံနေတဲ့တောင်များရှိုးများချိုင်ဝိုင်းများမှာလူမျိုးတပ်ဖွဲ့ဝင်များမှာစစ်စမ်းမပြတ်ရှင်းလင်းရရှိတဲ့အခါမှာ2019ခုနှစ်ဇွန်လ20ရက်နေ့မှာတကြိမ်ဇူလိုင်လ30ရက်နေ့မှာတကြိမ်အကြမ်းဖက်တောင်ကျမ်းသူများရဲ့နေရာများကိုဖောက်ထုတ်နိုင်ခဲ့ပြီးလူနေရာတဲများလက်နက်နဲ့ရမ်းပြော်များရိတ်ခါများနဲ့သုံးဆောင်ပစ္စည်းများကိုသိမ်းဆီးရမိခဲ့တဲ့ပြင်အကြမ်းဖက်သမား3ဦးလည်းအသေးဖမ်းဆီးရမိခဲ့ပါတယ်ဆက်လက်စုံစမ်းဆောင်ရွက်လည်ရှိပါကြောင်းနဲ့နေကြားဆောင်ရဲတပ်ဖွဲ့နှင့်နေမိကန်းရဲတပ်ဖွဲ့တို့ဟာတပ်မတော်နဲ့ပူးပေါင်းပြီးမြေယူတောင်ကျော်၌နေမီရှင်းလင်းရေးလုပ်ငန်းများကိုလည်းတွေးမြင်ဆောင်ရွက်လည်ရှိပါကြောင်းပြန်လည်ရှင်းလင်းကြေညာပါတယ်
။နေမီရှင်းလင်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။တက်မတော်ဘက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတွေတွေးမြင်ချထားပါတယ်။အခုလိုတက်တွေတွေးမြင်ချထားတာဟာဒေသခံပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်။ရသေးတောင်မြို့နယ်အတွင်းကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်4ရက်နေ့ကအောင်နန်းကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ရန်ပြုခဲ့တာတွေကြောင့်အဲ့ဒီနေရာနဲ့အနီးတစ်ဝိုက်မှာပုံမှန်144ထုတ်ပြန်ခဲ့တာပါ။မောင်တော်ဒေသအတွက်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကလည်းခုထိမရုတ်သိမ်းသေးပါဘူး။ပြည်နယ်အစိုးရဘက်ကတော့ရခိုင်ဒေသတွင်လုံခြုံမှုရှိအောင်တက်မတော်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဒေသတွင်တည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့ဇက်တိုက်လှုပ်ဆောင်ပေးသွားမယ်လို့ပြောဆိုခဲ့ပြီးပြည်내ဘက်ကလှုပ်ဆောင်မယ့်ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်내အစိုးရအတွင်းရေးမှူးဦးတင်မောင်စေကအခုလိုပြောပါတယ်
။ဟိုတည်ငြိမ်ရေးချမှုရှိလာတာနဲ့အများကျွန်တော်ကဒီဖွံ့ဖြိုးရေးတွေကိုကျွန်တော်တို့ကလုပ်မယ်။အခုလိုဆိုရင်ရောင်းတော့ဒေသမှာရှိရင်ဇက်ဒေသမှာရှိတိုင်းရင်းသားတွေသောတာဝန်အစီအစဉ်ဖို့တည်းဆလာစားအဓိကရကျွန်တော်တို့ထောက်ပံ့ပေးနေတယ်။အဲ့တော့ဒီဟာလုံးကြီးလုပ်နိုင်ဖို့အတွက်နေရာသုံးဆက်ကြည့်လိုက်ရင်ကောင်းမှုပြီးမယ်။အခုသဘာဝတူညီသောင်းတိနဲ့လေအတိုက်ပြုနိုင်ဖို့ဒီဆက်ကြည့်တဲ့ထောက်ပံ့ပေးမယ်။ဒီနောက်ကကျွန်တော်တို့ဒီသတ်ကဏ္ဍဆုံးရှုံးချက်ဒီဘက်မှာ50နေတူပြီးမယ်။အဲ့ဒါဆိုတော့ဒီတိုင်းရင်းသားတွေဖြစ်တဲ့မဲ့ဆရာဒီပြည်နယ်လေးဟိုကရှင်းလင်းပွဲတွေအဲ့တော့ဒီဥက္ကဋ္ဌလေးတွေကျွန်တော်တို့ကလည်း
လက်ရှိလုံခြုံရေးတိုးမြင့်ဆောင်ရွက်နေတာမှာပြီးခဲ့တဲ့ဩဂုတ်လ12ရက်နဲ့13ရက်တွေမှာမတင်ကားပွဲရာတွေ့ရှိရတဲ့ဆိုတဲ့သူတွေကိုဖမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်ဒီလူတွေကိုစစ်ဆေးရမှာတော့မောင်တော်အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ် Mount no a jam pamu no by ma. A pimet yet dari, lojan canyarari, pansy canyarari, piao soni rari, ha ku chain team yet devau. Begare ya bangale, jamai, when under upiao soni a shibare. Topian tari say in it ya. Dinit john lagon a tea. Lojan tapia canyare uyeha. A yaw lazy niba shine be. A yaw donze niba garo, pansy canyalo, piao soni a shibare. Yakan binego toyo lila gere, gula a two tandeman, Miss Yan Hiligaro, de Darin Longjong Yi Domi like Dane Patabi, Taha soyen boya a chain it cupchini de lu, topian biosu tavarishi.
Mammy Kavakna, Guro Nanganaga drain loribego sabame. American Binozuma, Limu Quajamu, among Puamudi to Niamashi, Ulotamara, Donald Trump, Pioja Labare, Virginia Bine, Charles Pale Muma, Lutia de Sombio, Nasello Dan Yagere. Lumioe chicane, champe, sana, pia, buri, potamaraga, piment, and nation chart. Pio charging machine, so be your weaver, caniaji, matamara, tranga, gulu, pio jacketaba. America ma, dubio, chizo, ye, wara, begani, biro, inabia, champe, kerebo, pido, madame, cave, bibale, weaver, nijare, jaw, masumia monga, then said bibali macna.
A far young Lumio Queja Muha, Emmadan Jonia name, Maganso Alo Yapchedello, Tamara Donald Trump got Nilanima, Pioja Libare, Virginia Pine, Charlottesville Muma, Seneniga Picket, a jumper Sanapia Murina Badalo, American Biranzu Shinny Joe Jeff Sessions, FBI Nunjai Mu Christopher Rerone, Seaway Abima, Tamara Trump, Queja Mu, a Mombo Muru to America Mania, Mashibulo, Pioja Gera Pipare.
Racism is evil. And those who cause violence in its name are criminals and thugs, including the KKK, neo-Nazis, white supremacists, and other hate groups.
Atayao Lumio Kwecha Muha, Amitan Soa Yonya Mare. KKK, Lo Shadure, Nazi Letide, Lubiu Jisoye Lulature Abawin, Among Pua Aung Long Soni de Cha Apweriha, Kwecha Mugu Ochikane, Ajampe Loya de Lokeja Adwe, Turuha Yazomu Julundure, Luyangare Pipare. Diluriha American Piture, Liza Dambo Tare, Sanego, Lamakanjaduri, Pipare. Aloha Dandu Nimiare, Sure, Echeco, Chekambi, Dinangango, D Town Taraba. Panishinga, Aloha Nimiare, Lutama Tabare. Generoya Ubre ya, Puezibo ya, Aloha Dandu Nimia, Shijabare.
Sininirunga, Lubu Gizoe, Wari, report, Dampia, Sanabia Nijare, Lu Otego, Ludioga, Gani, a dear with Daikelo, a mute media of the Songevare. Ohio Binega Atenese Ayue James Alex Fieldha, Shintai Mangbi Mu, Luda Murone Panzi Kantayabare, Sejo Tatega Nazi Aja Dulu Sure Dugo, Tenelani Runga, Kanda U Yonto Sisege Biro, Amagande Lubibo, Diayunga Nyin Sangevare, Seneniga Jemper Sanapja Muri Pibide now, Di Sanapja Muri Ma, Babang Songa Bawe Nidelu Tamra Tramga Biojagere Dwe, Weber Muri Trapogevare, A jumper muri sardingere, Lubu Gizoe, Wadi Rebo, Tamaraga, Bimbian Tantam, Shoncha, Pitigage, Mishibulo, Republican Rio, Democratiba, Weban Gejaraba, Charlottesville Mugu, Tanam Yozon, Gambi, Chide, Sana, Labiajare, Nazi let the Dre, Lubu Gizoe, Wadi Rego, Nanganegaba, Tadabo, Virginia Pine, Ocho Yemu, Jerry McAuliffe, Gap, Yojagare.
I not only say go home, get out of the city of Charlottesville. Get out of the state of Virginia.
Yes.
I would tell you to get out of the United States of America.
American Piranzu Regani, Tatwajaba, Lu Piojamare. American Piranzu type when yet decayed a chick and tam morigo. Kamaruga Loma Kozama Piwau. Kamaruha, a mompoa dure, Queja dure, Pibale.
American Ma, down my name, Yao Bain type worry, Picade, Pidrin Sedonga, Johnson Lulare, down my God, Confederate Dadry, Bojo Gidia Pitu, Robert Elie, Jayo, Charlottesville, Mulega, Benjamin Kurema, Shivare, Eriyo Tujigo, Pear Sharp Yapo, Mu Anabinriga, Savian Nirajao, Machina Jare, Lubu Gizoe, Wadi Riga, Charlottesville, Mugo, Chita Labi, Sana Piage Jaraba. Nibang Miazwa Dwin, Lubu Wadi, a Miazong, Suwe, Chide Mulu, Bionine, Sanabia Mugo, Dampian Sanjin, Sanabia Yaga, a Jampamuri, Pikiraba, Layazon Wadi Ria, Loyaha, Sasopoya, Piedelo, Germany, Wijijo, Bioguyadu, Stefan Zaibaga, Biojagare.
Da wurde unverhüllt und in übelster Form Rassismus zur Schau gestellt, Antisemitismus, Hass.
The Loma Lemkanene, Lumiodi Wara, Ju Mondi Wara. Among the other go, Sesopo, a Gongzon Pozane, Piada Gera, Pipare. Dilu Pioso Muli, Luya Diga, Beloma, Lacanesiam, Shibau, Yan Lunide, Leazon, Wadi Dego, Nyen Chanya, Dompian Nedurinedu,
ဂျာမနီဝန်ကြီးချုပ်နဲ့ဂျာမနီအစိုးရကအတူရက်တည်နေပါတယ်
ခွဲခြားဆက်ဆံမှုအမုန်းပွားမှုနဲ့အကြမ်းဖက်မှုတို့ကိုစန့်ကျင်တဲ့အမေရိကန်ပြည်ထောင်စုနဲ့အတူဗြိတိန်နိုင်ငံရပ်တည်နေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းပြောကြားခဲ့ပါတယ်။ Charlottesville မြို့မှာစနေနေ့ကဆန္ဒပြမှုတွေအတွင်းမှာအသက်32နှစ်အရွယ်ဟက်သက်ဟေယာသေဆုံးခဲ့တဲ့အပြင်19ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ယုံကြည်ချက်အတွက်သေဆုံးသွားတဲ့သမီးအတွက်ဂုဏ်ယူကြောင်းဟက်သက်ရဲ့မိခင်ကပြောပြီးတော့သူ့သမီးကိုအမတ်ရစေဖို့ညီညာချင်းတရားမျှတခြင်းတို့ဘက်ကဆက်ပြီးထောက်ခံလှုပ်ရှားသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မဆုမြန်မွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တို့ရရှိမြန်ခင်ဗျာ။မြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားတင်းမာမှုတွေတိုးမြင့်လာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့နှစ်ပတ်လည်စီးရီးလက်ကျင့်မှုတွေလုပ်ဖို့လည်းအစီအစဉ်ရှိနေပါတယ်။ဒီချိန်မှာပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဒန်ဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာပြီးတော့သမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော့ကာလာဘက်သတင်းပေးပို့ထားတာကိုချီးခံပြီးတော့ကိုအောင်လွင်ကကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကိုရီးယားကျွန်းဆွယ်မှာထပ်လုခေါ်တဲ့ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးလှုပ်ထုံးလုံနည်းဆိုင်ရာကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံပူးတွဲပြီးတော့လှုပ်ဆောင်နေကြတယ်လို့အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကတွေ့ဆုံခဲ့ကြတော့ကထက်ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးကိစ္စဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတဲ့အချိန်စရတိကျကိုတော့ပြောဆိုခဲ့ကြတာမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖို့ကဆိုပါတယ်။ပစိဖိတ်သမုဒ္ဒရာတွင်းကအမေရိကန်ပိုင်ဂွမ်ကျွန်းနားကိုတာလတ်ပြစ်ဒုံးကျည်တွေနဲ့ပစ်ခတ်ဖို့ရှိတယ်ဆိုတဲ့ချိန်ချောက်မှုတွေရှိလာပြီးရက်နှဲငယ်တွင်းမှာပဲအမေရိကန်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာခဲ့တာပါ။ဂွမ်ကျွန်းကိုထိရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်သွားမယ်လို့American Tamara Donald Trump ကတုံ့ပြန်ထားပါတယ
် And if anything happens to Guam there's going to be big big trouble in North Korea
ဂွမ်ကျွန်းမှာတခုခုဖြစ်လာလို့ကတော့မြောက်ကိုရီးယားအနေနဲ့အကြီးအကျယ်ဒုက္ခရောက်သွားလိမ့်မယ်လို့ Tamara Trump ကနေပြောသွားခဲ့တာပါကိုရီးယားကျွန်းဆွယ် nuclear လက်နက်ကင်းစင်ရေးလှုပ်ဆောင်မှုမှာ American ဆိုရရဲ့တန်တမာရေးနဲ့စီးပွားရေးဆိုင်ရာကြိုးပမ်းမှုတွေကိုအားပေးထောက်ပံ့သွားဖို့ဆိုတဲ့ကိစ္စကိုပဲ American စစ်တပ်ကအဓိကအာရုံစိုက်ထားတယ်ဆိုပေမဲ့တိုက်ခိုက်ရေးစီစဉ်နေလဲရှိတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ကပြောပါတယ
် As a military leader I've got to make sure that the president does have viable
စီးပွားရေးနဲ့တန်တမာပီအပီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်တမန်အနေနဲ့စီးရေးရလုပ်နိုင်မယ့်နည်းလမ်းတွေတေချာအောင်စစ်ခေါင်းဆောင်တဦးအနေနဲ့ကျွန်တော်လှုပ်ထားရပါတယ
် American ကာကွယ်ရေးဝန်ကြီး John Mattis နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ကလည်းတောင်ကိုရီးယားဆိုရတဲ့ကထပ်ဒုံခွင်းဒုံစနစ်ချထားရေးကိုဆက်ပြီးတော့ဆောင်ရွက်နေတာနဲ့ပတ်သက်ပြီး Wall Street Journal မှာချီးကျူးထားပါတယ်။ထပ်ဒုံခွင်းဒုံစနစ်ဟာတာဒိုတာလတ်နဲ့တိုက်ချင်းပြစ်မီဇိုင်းဒုံးကြီးတွေကိုလမ်းခွလတ်မှာပစ်ချနိုင်တဲ့ဒုံစနစ်ဖြစ်ပါတယ်။မြောက်ကိုရီးယားဟာဒေတာရင်းနဲ့ကမ္ဘာလုံခြုံရေးကိုပါချိန်ချောက်လာနေပြီလို့တောင်ကိုရီးယားသမ္မတကပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Park Soo-hong ကမနေ့တုန်းကပဲသတင်းတော်တွေကိုပြောပါတယ်။
현재의한반도안보상황은
နော်ကိုရီးယားရဲ့နျူကလ িয়ার နဲ့မီဇိုင်းဒုံးကျည်တိုးမြင့်ဆန့်တက်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်အခြေအနေဟာတခါမှမကြုံမှုတဲ့ဆိုးရိမ်မှုမျိုးနဲ့ကြုံနေရတယ်။ဒါတွေဟာတကယ်ပဲဖြစ်လာနိုင်မဲ့အန္တရာယ်တွေလည်းဖြစ်တယ်။နိုင်ငံတကာကတောက်လျှောက်ကန့်ကွက်နေတဲ့ကြားကနေနော်ကိုရီးယားဘက်ကဒုံးကျည်ဆန့်တက်မှုတွေလှုပ်လာခဲ့တာကြောင့်ဒေသတွင်းလုံခြုံရေးရောနိုင်ငံတကာလုံခြုံရေးကိုပါချိန်ချောက်လာနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောတဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကကိုရီးယားလို့ပြောသွားခဲ့တာပါ။နော်ကိုရီးယားရဲ့ရန်စမှုတွေကိုရပ်တန့်ပြီးတော့ပစ်ဆုံဆွေးနွေးမှုတွေကိုချက်ချင်းလုပ်ဖို့လဲတောင်ကိုရီးယားသမ္မတကအပြင်းထန်တိုက်တွန်းနေတာပါ။လော့စဲတောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ရဲ့အာရှခီးစဉ်မှာတောင်ကိုရီးယားပြည်ရင်တရုတ်နိုင်ငံကိုသွားမှာပါ။အဲ့ဒီမှာတရုတ်နိုင်ငံရဲ့ခေါင်းဆောင်တွေစစ်ရေးခေါင်းဆောင်တွေနဲ့သူတွေ့ဆုံပြောဆိုဖို့ရှိပါတယ်။တရုတ်နိုင်ငံဟာတောင်ကိုရီးယားမှာထပ်ဒုံးခွင်းဒုံးစနစ်ချထားမှုကိုအပြင်းထန်ကန့်ကွက်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။တရုတ်နိုင်ငံခီးစဉ်ပြည်ရင်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ဂျပန်နိုင်ငံကိုခီးဆက်มาဖြစ်ပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုအခုလိုရေဒီယိုကနေပြီးတော့နားဆင်နေကြသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOE ရဲ့ Facebook ဆာမျက်နှာတွေမှာလည်းအတန်လွှင့်ချင်တဲ့တပင်းကြီးနားဆင်နိုင်ကြပါတယ်ခင်ဗျာ။
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုနားဆင်နေကြတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလမ်းမီတာ190 kilohertz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြအစီအစဉ်လေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တင်ဆက်တဲ့အခါမှာဆိုရင်တော့
ဘယ်သူမှစာမလုပ်ဘူးအစိုးရကလည်းစာမလုပ်ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကြရင်နားဆင်ကြဖို့ရှိပါတယ်။ဒါအပြင်တုတ္တဆိုလို့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရှေ့ကိုရွေ့နေပါပြီဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post သတင်းစာရဲ့စီးပွားရေးကော်လမ်မှာလာရီယေကင်ကြီးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြခြင်းပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့အစိုးရရဲ့လှုပ်ဆောင်မှုတွေထိတိယောက်ရှိစေဖို့အတွက်မြန်မာအစိုးရအနေနဲ့ထူးခြားတဲ့ခြေလှမ်းသစ်တွေလှမ်းမှုပြင်ဆင်နေပြီဆိုပြီးတော့ဆောင်းမကိုအစကြီးရေးသားထားတာပါအစိုးရအဖွဲ့ဝင်နေရာတော်တော်များများကိုပြောင်းလဲပစ်ဖို့ရှိနေတယ်လို့စီးပွားရေးဗျူဟာနဲ့ပတ်သက်ပြီးတော့အသေးစိတ်ပြင်ဆင်နေမှုကလည်းနောက်ဆုံးအဆင့်ကိုရောက်နေပြီးအုပ်ချုပ်ရေးအဆင့်တာဝန်ရှိသူတွေအပြောင်းအရွှေ့ကတော့စပြီးတော့တောင်လှုပ်ဆောင်နေပြီဖြစ်တယ်လို့ရေးသားထားပါတယ်ဝင်းကြီးအဆင့်ရှိတဲ့ပုံကိုယ်တွေအပြောင်းအရွှေ့ပြုလုပ်ရတာကတော့အစိုးရခေါင်းဆောင်ပိုင်းအားကောင်းလာစေဖို့နဲ့အထူးသဖြင့်လျှက်စစ်တအားထုတ်လုပ်မှုကဏ္ဍစီဝါရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်ပါတယ်။အတွင်းဒီတယောက်ရဲ့ပြောကြားချက်အရထူးခြားတဲ့အပြောင်းလဲတွေဩဂုတ်လအတွင်းမှာပြုလုပ်ဖို့ရှိတယ်လို့ဆိုပါတယ်။ပြည်တွင်းကစီဝါရေးလောကသားတွေညှိတွားနေကြတဲ့တိုင်းပြည်ရဲ့စီဝါရေးကဏ္ဍနဲ့ပတ်သက်လို့ပုံမှန်အားကောင်းတဲ့ဥဆောင်မှုပေးနိုင်အောင်စီမံချက်တွေရေးဆွဲနေတယ်လို့လည်းရေးသားထားပါတယ်။စီဝါရေးထိန်းချုပ်မှုတွေရှော့ပေါ့ပေးရေးဟာအစိုးရစီဝါရေးမူဝါဒရဲ့အရေးပါတဲ့အချက်ဖြစ်တဲ့အကြောင်းမြန်မာအစိုးရရဲ့အထူးအကြံပေးဩစတြေးလျပညာရှင်ရှောက်တန်နဲ့ကပြောတဲ့အကြောင်းရေးသားထားပါတယ်။နောက်ပြီးအနောက်တိုင်းမှာပညာသင်ကြားခဲ့သူဗဟုပန်ဒုတိယအကြီးအကဲဟောင်းဝင်းစတန်ဆက်အောင်ကိုအစိုးရရဲ့စီးပွားရေးမူဝါဒပိုင်းမှာဆက်တွေ့ညှိနှိုင်းဆောင်ရွက်ပေးရတဲ့တာဝန်ယူဖို့အတွက်စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဦးဆက်အောင်ဟာအရင်သမ္မတဦးသိန်းစိန်လက်ထက်ကတည်းကအထူးစီးပွားရေးဇုန်အကောင့်ထဲဖော်ရေးကိစ္စတွေမှာပြည်သူ့ကတဦးဖြစ်ခဲ့ပြီးတော့ပြည်ပရင်းနှီးမြှုပ်နှံသူတွေမျက်စိကျခဲ့ကြပါတယ်။ပြည်တွင်းစီးပွားရေးအတိုင်းအဝန်ကလည်းသူ့ကိုဒုတိယဝန်ကြီးနေရာခံထားမှုအပေါ်ကြိုးဆိုခဲ့ကြတယ်လို့ရေးသားထားပါတယ်။လျှက်စစ်စွမ်းရည်ဝန်ကြီးဦးဖေစင်ထွန်းနှုတ်ထွက်သွားပြီးတဲ့နောက်သူ့ရဲ့နေရာကိုဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကပူးတက်ပြီးတော့တာဝန်ယူထားပါတယ်။စီးပွားရေးအပါအဝင်အထွေထွေတိုးတက်ဖွံ့ဖြိုးရေးအတွက်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကျေးလက်ဒေသတွေမှာလျှက်စစ်တအားရရှိရေးကရေးပါတဲ့အကြောင်းဒေါအောင်ဆန်းစုကြည်အနေနဲ့သဘောပေါက်တယ်ဆိုတာကိုပြသနေတယ်လို့ရေးသားထားပါတယ်။နောက်ထပ်ပြောင်းလဲဖို့မျော်လင့်ရတဲ့ဝင်ကြီးနေရာတွေကတော့စီးပွားရေးဝင်ကြီးဆက်မှုဝင်ကြီးခရီးသွားလာရေးဝင်ကြီးနဲ့တိုင်းဒေသကြီးရဝင်ကြီးနေရာတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်ဆက်လက်တင်ပြချင်တာကတော့စစ်တပ်ကမြန်မာနိုင်ငံကြီးကနေဖယ်ထုတ်ဖို့ဆိုတာဟာလက်တွေ့မှာမဖြစ်နိုင်ဘူးလို့တက်မတော့အရာရှိကြီးတဦးကပြောခဲ့တဲ့အကြောင်းအေယာဝတီအွန်လိုင်းမှာထည့်နိုင်စွာရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်အရက်ဖက်နိုင်ငံကြီးအဖွဲ့အစည်းတွေရဲ့လက်အောက်မှာလက်နက်ကင်အဖွဲ့အစည်းဖြစ်တက်မတော့ဟာနိုင်ငံရေးရအတုံးချခံရလေရှိတာကြောင့်မြမနိုင်ငံရေးမှာစစ်တပ်ကိုဖယ်ထုတ်ဖို့ကြိုးစားတာဟာလက်တွေ့မှာမဖြစ်နိုင်တဲ့အကြောင်းနေပြည်တော်မှာကျင်းပနေတဲ့မြမဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်တုံးသက်ဆွေးနွေးပွဲမှာစစ်ဖက်အရက်ဖက်ဆက်ဆံရေးအကြောင်းဆွေးနွေးခဲ့စဉ်နိုင်ငံတော်ကာကွယ်ရေးတပ်ကတော်ဗိုလ်မှူးကြီးအောင်မြင့်ဦးကပြောကြားတယ်လို့ရေးသားထားပါတယ်စစ်ဖက်အရက်ဖက်ဆက်ဆံရေးအကြောင်းဆွေးနွေးမှုမှာတမရကူအရသာအုပ်ချုပ်ရေးအောက်မှာထားရှိနိုင်ရေးအတွက်မေးခွန်းထုတ်မှုတွေရှိခဲ့ပြီးတော့တချို့ကလည်းလက်ရှိအခြေအနေအရပူပေါင်းဆောင်ရွက်လို့ရသမျှကိုအတက်နိုင်ဆုံးပူပေါင်းလှုပ်ဆောင်မှုတိုက်တွန်းခဲ့ကြတယ်လို့ဆိုပါတယ်။ရန်ပြည်နယ်အစိုးရအဖွဲ့ရဲ့စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ကတော့တက်မတော်ကရက်ဖက်အုပ်ချုပ်ရေးအောက်မှာထားလိုက်ခြင်းအပြင်ပြည်တွင်းမှာရှိတဲ့ပြဿနာတွေကိုပြည်လည်နိုင်တဲ့အကြောင်းအင်္ဂလိပ်ခေတ်အုပ်ချုပ်ရေးဂျပန်ခေတ်အုပ်ချုပ်ရေးနဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဖက်ဟာအရသာအုပ်ချုပ်ရေးလက်အောက်မှာပဲရှိခဲ့တဲ့အကြောင်းအေယာဝတီကိုပြောကြားခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ။
ရရှိမှာခင်ဗျ
ဒီပြည်သူစေယုံတွေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ဒီအစိုးရစေယုံတွေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစား권တွေအားနေတာတွေရှိနေပြန်ပါတယ်လူလူကြမ်းမာရေးအတွက်အခြေခံကြတဲ့ပြည်သူစေယုံစေကန်တွေအတွက်ဘာတွေများလိုအပ်ချက်ရှိနေပါသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
အင်္ဂါညတည်းရဲ့ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအခုနှစ်ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုအခုလေ့လာနေကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် AGM အသုံးညာ
Take your time.
ဖြစ်ပါတယ်။စာလုံးပေါင်းက TAKE take ကယူတာ YOUR your ကသင်ရယ် TIME time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကလူတဦးကအချိန်ကိုယူတာပေါ့ idiom အသေးပဲကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစီစီလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ရအောင်
။ I was told not to rush with my work. So I took my time to finish it. But I did it well.
ကျွန်တော်လုံးနဲ့ပတ်သက်လို့မလောဘူးကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစီစီပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
အေးအေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American idiom တို့ English စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရပြောင်းလဲနေတဲ့သူစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းဒီပေနဲ့တဲ့ဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာအဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲဖော်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေတယ်လဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
နိုင်ငံမှာအနေဒီအစိုးရတည်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်ဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကယင်းနှမြုံတဲ့သူတွေကိုမျက်လုံးပိတ်နိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှမြုံတဲ့မှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှမြုံတဲ့မှုတွေလိုတာပေါ့နော်အဲငွေကြေးယင်းနှမြုံတဲ့မှုလုံးမဲ့ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံမှုအတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှီးမြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တစ်ချက်ကမျက်စစ်ဆွမ်းအားမရှိဘူးနှင်းချက်ကလမ်းမဆက်သွယ်ရေးခက်ခဲတယ်အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့ စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးရီထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ပေးပေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေပါလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်။ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတယ်ပေါ့။ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်။အစိုးရအနေနဲ့လည်းလုပ်ငန်းတိတိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
။အဲဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်
။ဆိုအဲ့လိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကကျက်တဲ့မယ်ကျက်တဲ့လို့ရှိရင်နိုင်ငံရဲ့အခြေအနေမတည်မငြိမ်ဖြစ်မယ်ပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်ကတတ်တာနဲ့နှုံထားနဲ့ရရဖို့လိုရပေါ့လေဆိုတော့ဒါကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ခြိယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကခြိခွင့်မရှိဘူးဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်ဆိုအရင်တော့ကတော့နိုင်ငံတကာကကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့အခါကျတော့အိနေချင်းနိုင်ငံယူရတဲ့ဟာမှမကောင်းတာတော့အိနေချင်းဖြစ်တဲ့အတွက်ဒီအိနေချင်းကကိုယ့်ကိုယ်နိုင်ငံရေးရာရောစီးပွားရေးရာရောလူမှုရေးရာရောဝင်ရောက်ပြီးတော့ထွက်မိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့အခါမှာအတိုးနှုံးတွေပါညားတာလည်းကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးညရာဂိုင်းနှုံးလည်းဖြစ်နိုင်တယ်တက်သမ၅လည်းဖြစ်နိုင်တယ်တိရာဂိုင်းနှုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသာကျွန်တော်တို့ကနေပြီးတော့သက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းပေးပေးလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းပေးပေးလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စေယုံပေးပေးလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စက်မှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပစ်ရေးတွေကိုတတ်နေဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်စင်တင်ဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်တံမှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘယ်သူမှစားမလုပ်ဘူးအစိုးရကလည်းစားမလုပ်ဘူးအစိုးရစားမလုပ်တဲ့အတွက်နိုင်ငံတကာမရှိတဲ့ယင်းနှိမ့်တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ညင်တယ်ဗျဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွက်ဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါ စိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရဖယ်လို့ကျွန်တော်မြင်တယ်လေ။အဲကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ။
စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတိအကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လှုပ်သားတွေအဆင့်တင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင်
ဘူဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါ။အခုဒီဘက်မှာတော့ချီဟောင်းအဝိထဲတွေကိုဘလို့စူးစောင်းထိန်းသိမ်းကြသလဲဆိုတာနဲ့ပေါ်ွားတဲ့မော်တော်ကားတွေထုတ်လုပ်ဖို့အတွက်ဘလို့စမ်းသပ်သလဲနောက်ပြီးတော့ဆီလီကွန်ဗယ်လီကကွန်ပျူတာပရိုဂရမ်ရေးဆွဲတဲ့ကုမ္ပဏီတစ်ခုအကြောင်းစာတာတွေကိုကိုအောင်ကတင်ဆက်ပေးထားပါတယ်။နားဆင်ပါခင်ဗျာ။
လူသားတွေအနေနဲ့သူတို့ပြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစာအုပ်တွေအထင်ကြီးရနေရာတွေကိုနောင်လာနောင်သားတွေလည်လာလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်မေရီလန်းပြည်နယ်ဟတ်ဖို့ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ဝင်ဘက်စီလေးမန်းကတော့ဒီဝတ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်ထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social historyhow people dressed
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘယ်လိုဝတ်စားကြတယ်လဲဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေစာရွက်စာတမ်းအချက်အလက်တွေလိုပဲဒီဝတ်စုံတွေဟာသမိုင်းရဲ့အစိတ်အပိုင်းပါပဲလေ
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသင်စီထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြပင်လေးရှိပါတယ်အဲ့လိုပြန်လည်ပြင်ဆင်ရမှာသမိုင်းဝင်လက်ရာတွေမူလအတိုင်းမပြည့်ရင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ
် You can find almost anything on the internet. We have some books that we
Internet ပေါ်မှာအားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်တကယ်လို့တခုခုကိုသေသေးချာချာသိဖို့လိုမယ်အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ
ဒီလိုလာရောက်လူဒန်းကြတဲ့ရှီအောင်အဝိထယ်ရီထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်ဒီအဝိထယ်ရီရေရှည်ခံအတွက်တော့အက်စစ်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်းစီပါတယ်ဟာဖို့ရှီအောင်အဝိထယ်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီးမေရီလန်းပြည်နယ်ဘဲလ်အဲယာမြို့ကစားရိတ်ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါအဖွဲ့ဝင်မေရီယန်စကော်ဝန်စကီက
the recording of the history our past history
သမိုင်းအချက်အလက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောင်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာတယ်လဲဆိုတာကိုသိရမှာပါ
ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေစာရွက်စာတမ်းတွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဦးဖြစ်တဲ့လေးဘော့စနက်က
I love seeing old clothes. My mother is a
She how အဝတ်ထည်တွေကိုကြိုက်ပါတယ်။အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်ချေယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်။အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ်
။ရှင်းအောင်လက်ရာတွေကိုထိမ့်သိမ်းထားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လေစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရခင်ဗျာ။မော်တော်ကားတွေရဲ့ရေသွင်းနဲ့ဘေးအန္တရာယ်လွန်ကျွေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြန်ဆိုင်ရှာဖွေနေပါတယ်။အခုကမှတော့မော်တော်ကားကိုရီယာတွေကိုပိုးပြီးတော့ပေါ်ပေါက်အောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအန္တရာယ်မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အထူးသဖြင့်ဒီ American ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမော်တော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရည်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာအင်စတီကျူ NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီရဲ့ခန္ဓာရင်အားကိုမထိခိုက်စေဘဲပူပေါ်ပါအောင်လုပ်နိုင်တယ်လို့ဆိုရတဲ့ NIST မော်တော်ကားကိုရီတိဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple.
ထိရှားမှုကိုဘလောက်တိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်မြင်မော်ဒယ်တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့နည်းမျိုးစုံနဲ့စမ်းသပ်နေပါတယ်။
မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါပေါပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်ပေါ်ပါတဲ့မော်တော်ကားကိုယ်ရဲစမ်းသပ်တိစောက်ရေးအခန်းမှာတော့တက်ထုစနမူနာတွေကိုဆေးအဖြူသုံးပြီးဆေးအမင်းနဲ့အဲ့ဒီပေါ်မှာထပ်ဖြန်းပြီးတော့စမ်းပါတယ် Foski က
We can deform the material in the center here in a very
အဓိကကဒီအလဲမှာဘာဖြစ်သွားတယ်လဲဆိုတာစမ်းသပ်တာပါကားကိုယ်ရဲ့နေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပ
ါနမူနာတက်ထုစကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုးပြီးတော့အနေထားအမှန်ကိုတွေ့နိုင်ပါတယ် Foski ကအခုလိုရှင်းပြပါတယ်
To give an example of what they're looking for
if ကဲလို့ဒါနမူနာတက်ထုစကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတက်ထုစလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ်
။သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တကားထုတ်လုပ်သူတွေဟာတက်ထုစတွေကိုသာမဟုတ်ဘဲ fiber စတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါ။ဒါပေမဲ့လည်းဒီပရိုဂရမ်တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ
။ We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမဲ့အကုန်ကျတတ်တာပြီးဘယ်သူမှမရှိသေးတဲ့ဤပညာတွေကိုဖန်တီးပေးနိုင်ပါတယ်။
အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထဲအနှင်းငယ်သာပိုကြီးတဲ့ဂျိုရုဆက်သွေးအထူးဆက်တလုံးကိုဖန်တီးနေသူပ
ါ In fact this is a military type technology the problem is the
ဒါဟာစစ်ဖက်မှာသာသုံးတဲ့ဤပညာမျိုးပါပြဿနာကစစ်တပ်မှာအခုသုံးနေတဲ့ဂျိုရုဆက်သွေးဆက်တွေဟာတော်တော်ကိုကြီးနေတာပါ
စစ်ဖက်ကလက်ရှိသုံးနေတဲ့ဆက်တွေထဲဈေးသက်သာပြီးအလုပ်လုပ်တာပုံမြန်ဆန်တဲ့အသေးစားဂျူရုဆက်တွေရေးဆက်တွေကိုကပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါ။အဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်တွေရေးဂျူရုဆက်တွေကိုပြုလုပ်ပေးနေတာပါ။ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာကွယ်ရေးဌာနကဘာပေါ်မှာအကြီးဆုံးအဖွဲ့အစည်းကြီးပါ။လေဝဲလုံးကြုံရင်းနဲ့ပတ်သက်ပြီးတော့လည်းတင်းကြရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊သေဆုံးသွားမလားဆိုတဲ့လမ်းနလမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနီးလန်းတွေကိုရှာဖွေနေပေမယ့်လည်းလက်ရှိဤပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစင်းမြင့်ဤပညာသုံးဆက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောပါရယ်
You know, have this minimal viable product.
ဒီလိုအစင်းမြင့်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလုပ်ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်
။မကြသေးခင်ကကျင်းပခဲ့တဲ့ Miken Institute Global ညီလာခံမှာတော့အစင်းမြင့်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ်
။ As a broad statement, government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး
။လွန်ခဲ့တဲ့18လကစပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါရခင်ဗျာ။
ဒါတော့ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကျွန်တော်ရှင်ပါခင်ဗျာ။လွန်ခဲ့တဲ့6လလောက်ကစလို့ IS အဖွဲ့တွေပေါ်စစ်စင်တာတွေမကြုံဘူးလောက်အောင်တိုးလာပါတယ်။ IS သူကြော့တွေဩဇာအရှင်ဝါအမြင့်ဆုံးဖြစ်ခဲ့တဲ့2014ခုနှစ်နောက်ပိုင်းဒီကနေ့အချိန်လေးကိုကြည့်ရင်အီရန်နိုင်ငံမှာ IS တို့ထိန်းချုပ်ခဲ့တဲ့နယ်မြေရဲ့88ရာခိုင်နှုန်းကိုလက်လွတ်ခဲ့ရပြီးဆီးရီးယားမှာဆိုရင်လည်း58ရာခိုင်နှုန်းလက်လွတ်လိုက်ရပါတယ်။နောက်ထပ်လည်းသူတို့ထိန်းချုပ်နိုင်စွမ်းမရှိတော့ပါဘူး။ IS စစ်သွေးကြွတွေလက်အောက်ကျနေတဲ့နယ်မြေတွေက30ရာခိုင်နှုန်းဖြစ်တဲ့ Stuyan Mine 9900ကျော်ပတ်လည်ရှိတဲ့နယ်မြေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်တယ်လို့ IS တွေကိုချိန်မုံရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့အတွက်အမေရိကန်သမ္မတကအထူးခန့်အပ်ထားတဲ့ကိုယ်စားလှယ်မစ္စတာဘရက်မာဂတ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ဒ ဒါဟာလွန်ခဲ့တဲ့6လအတွင်းလုံနိုင်ခဲ့တာပ
ါ They have never been able to retake any of this ground and we're going to make sure that that continues Importantly not just territory but even more important people almost 5 million people who had been living under ISIS
IS တွေလက်လွတ်လိုက်ရတဲ့နယ်မြေမှန်သမျှကိုသူတို့ပြန်မရနိုင်တော့တာပဲဖြစ်ပါတယ်သူတို့ပြန်မသိမ်းနိုင်အောင်ကျွန်တော်တို့ဆက်လက်လုပ်သွားမှာပါအရေးအကြီးဆုံးကနယ်မြေတွေပြန်ရတာမျိုးတစ်ခုတည်းမဟုတ်ပဲပြည်သူတွေလည်းလွတ်မြောက်ဖို့လိုပါတယ် IS ရဲ့သိမ်းပိုက်နယ်မြေတွေနေလာခဲ့ရတဲ့အရသာပြည်သူ၅သန်းနီးပါးဟာနောက်ထပ်ဒီလိုအဖြစ်မျိုးမကြုံရတော့ပါဘူးညွန်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လွတ်မြောက်လာကြပါပြီ
ဒီလိုအပြောင်းလဲဖြစ်လာတာဟာသမရထရန့်အစိုးရတက်လာပြီးအစောပိုင်းမှာအဓိကကျတဲ့အပြောင်းလဲ၄ခုလုပ်ခဲ့တာကြောင့်လို့မစ္စတာမာဂတ်ကပြောပါတယ်ပထမတစ်ချက်က IS တွေပေါ်စစ်ဆင်နေတဲ့မြေပြင်ဗျူဟာမှုတွေစီကိုနီးဗျူဟာပိုင်းအကြံပေးရေးအဖွဲ့တစ်ဖွဲ့အင်ဗျူတော်ကဆေလွတ်ခဲ့တာပါ IS လက်ထက်ကနယ်မြေတွေပြန်သိမ်းပိုက်နိုင်ဖို့အရေးမှာတည်တာတဲ့အပြောင်းလဲဖြစ်ပါတယ်ဒုတိယကတော့ရန်သူတွေအလုံးစုံပြတ်သုံးရေးစီမံချက်ဖြစ်ပါတယ်ရန်သူတွေကိုအဖက်ဖက်ကဝိုင်းတားခြင်းအဖြစ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS တွေကိုကူတိုက်ပေးနေတဲ့နိုင်ငံသားကအခုစစ်တီတွေပြန်ထွက်မရအောင်လှုပ်ထားနိုင်တယ်လို့မက်ဂတ်ကပြောပါတယ်တတိယအချက်ကတော့ညွန်မောင်းမဟာမိတ်အဖွဲ့ရဲ့ဝန်ထုပ်ဝန်ပိုးတွေကိုမျှဝေတာဝန်ယူကြဖို့နီးလန်းတွေတိုးပြီးရှာလာကြပါတယ်တနည်းအားဖြင့်ညွန်မောင်းတပ်ဖွဲ့ဝင်နိုင်ငံတိုင်းကခွဲပြီးတာဝန်ယူကြဖို့ပါနောက်ဆုံးတစ်ချက်အနေနဲ့ရှေ့တန်းကတိုက်ပွဲတိုင်းအတွက်အစိုးရချင်းထိတွေ့ဆက်ဆံပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလုပ်ကြပါတယ်လို့မစ္စတာဘရက်မက်ဂတ်ကပြောသွားပါတယ် IS တွေကိုတိုက်ထုတ်နိုင်ဖို့အီရန်နဲ့ဆီးရီးယားမှာပေါ်လာတဲ့အခွင့်အရေးတွေကိုလက်ဦးမှုယူလှုပ်ဆောင်ရုံနဲ့မကပဲအချမ်းဘက်သမားတွေကိုချိန်မုံဖို့ဗန္နာရေးပိုင်းနဲ့ဝါရဖြန့်ရေးအပိုင်းမှာပါပူးပေါင်းလှုပ်ဆောင်နေကြတယ်လို့သူကပြောဆိုကြပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မှုကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်။ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24 kHz တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့တ်ဗီလ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်ဆန္ဒပြခဲ့ကြတဲ့လူပြူကြီးစိုးရေးဝါဒီတွေကိုသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုတ်ချလိုက်ပါတယ်အမုန်းပွားသူတွေကိုနဲ့မတူသူတွေလက်မခံနိုင်သူတွေအပေါ်မှာဒီအမေရိကန်မှာနေရာမရှိဘူးလို့အင်ဂျီရောကနေသမ္မတကပြောခဲ့တာပါစနေနေ့ရုံးကလူပြူကြီးစိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြသူတွေကြားကိုထိလက်ရောက်ထိတ်တိုက်တွေးခဲ့ကြတဲ့အကြမ်းဖက်ဆန္ဒပြမှုတွေကိုတရားရေးဌာနကလည်းစတင်စုံစမ်းနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူ James Alex Field ကိုတင်းလာနေကကနအူးရုံးထုတ်စစ်ဆေးခဲ့ပြီးတော့အာမခံလွတ်ပေးဖို့တရားရုံးကညှင်းဆန်ပါတယ်။သူ့ကိုရင်တိုက်မောင်းပြေးမှုလူသတ်မှုတို့နဲ့ဖမ်းဆီးထားပါတယ်။တောင်ကိုရီးယားနိုင်ငံမှာတပ်ဆင်ထားတဲ့ American တို့ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသားစနစ်မှာထားရှိတက်ဆင်ဖို့ကြံနေသေးတဲ့ဒုံခွင်းတုံးပြစ်စင်နောက်ထပ်၄ခုနဲ့ပတ်သက်လို့လုံထုံးလုံနီးနဲ့ကျွမ်းကျင်မှုပိုင်းဆိုင်ရာနှစ်ဖက်ဆွေးနွေးနေတယ်လို့အမေရိကန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂျိုဒန်ဖော့ကပြောပါရယ်ဒီနေ့လာနေတော့ကဆိုးမျိုးတော်မှာဗိုလ်ချုပ်ကြီးဒန်ဖော့နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တွေ့ဆုံဆွေးနွေးခဲ့ပြီးမှအခုလိုပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်နိုင်ငံကခိုးယူနေသလားဆိုတာစုံစမ်းဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကုန်သွယ်ရေးအထူးကိုယ်စားလှယ်ရုံးကိုအညီမိတ်ပေးလိုက်ပါတယ်အမေရိကန်ရဲ့ဤပညာနဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့ဆွဆွဲမှုတွေစုံစမ်းဖို့အတွက်ကုန်သွယ်ရေးအထူးကိုယ်စားလှယ်ကိုသမ္မတကတနင်္လာနေ့ကညွှန်ကြားခဲ့တာပါတခါဆီယရာလီယိုနိုင်ငံမှာတော့ရေကြီးမှုနဲ့မြေပြိုမှုတွေကြောင့်လူ250ထက်မနည်းတေဆုံးခဲ့တယ်လို့မျိုးတော်ဖရီတောင်းကတာဝန်ရှိသူတွေကပြောပါတယ်တင်းနနာနေအစိုးပိုင်းကမိုးတွေအပြင်းထန်ရွာခဲ့လို့တောင်ကုန်းတစ်ခုပြိုကျခဲ့ပြီးတော့မျက်မြေသက်သေတွေရဲ့အပြောအယလမ်းတွေဟာရွှွင့်ွေနဲ့ပြည့်နေတဲ့မြစ်လိုစီးဆင်းနေတယ်လို့ပြောပါတယ်ရှင
်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမျက်မှွန်ကြီးညာတော့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.